Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော့ရှင်များရှင် VOA American တန်ကနေ2023ခုနှစ်ဩဂုတ်လ5ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်မှုကကျွန်မစွန်မမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်း drone ထိမှန်လို့သူတို့ရေနံတင်တင်မော်ထိခိုက်ပျက်စီးသွားတယ်လို့ရုရှားကပြောပါတယ်။မြန်မာနိုင်ငံကဗန်ဒင်နဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်ကတတိပေးလိုက်ပါတယ်။မြန်မာပြည်ကဖလားရှုံထွက်ဘောလုံးပွဲတွေကိုကစားကြတာမှာဂျပန်နဲ့စပိန်အသင်းတို့အနိုင်ရသွားပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ပြပေးသွားမှာပါခင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိပ်တန်းရောက်သတင်းတွေနဲ့အတူစနေညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်အတန်လွင့်စီစဉ်နေတဲ့မှာဆိုရင်တော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီဘောလခဲမြို့နယ်ရွာသစ်ရွာကိုစစ်တပ်ကနေပိတ်ဆို့ပြီးတော့တက်ဆွဲထားတဲ့အတွက်ဒေသခံယာနဲ့ချီပြီးတော့ပိတ်မိနေပါတယ်
ရွာထဲကမှရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုန်းကြီးကျောင်းမှာခုံလုံးတဲ့ပြည်သူတွေကိုဒါအပြင်းမထွက်ခိုင်းဘူးပေါ့နော်တစားခံပုံစံမျိုးဖန်ထားတာပေါ့နော်အပြင်းတို့လာတော့ခင်ပြူချီရွာသားတချို့ကိုလည်းသူတို့ကဖန်စနစ်ဆက်တာမျိုးတွေရှိတယ်
KNDF တာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံမကြခင်မှာတင်ဆက်ပေးပါမယ်နောက်ပိုင်းမှာလည်းစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့ဒို့တန်စီစဉ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားကဏ္ဍဥရုယာပြည်နဲ့အနာဂတ်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုပုံစံဝင်းလိုက်နဲ့ပြောပြပေးပါမယ်ရှင
်ယူကရိန်းတို့ရဲ့ရေထဲသွားအဝေးဒိန်ဒရုန်းယာဉ်တစ်ခုရဲ့တိုက်ခိုက်မှုကြောင့်ရုရှားရေနံနဲ့ဓာတုပစ္စည်းတင်တင်မော်ဒစီပင်လယ်နဲ့ထဲမှာထိခိုက်ပျက်စီးသွားပါတယ်ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသနဲ့ရုရှားပြည်မကြီးကိုချိတ်ဆက်ပေးထားတဲ့မဟာဗျူဟာမြောက်တံတားတစ်ခုအနားမှာတိုက်ခိုက်ခံရတာဆိုတာကိုရုရှားရေကြောင်းတွားလိုက်ဆိုင်ရာအာဏာပိုင်တွေကအတည်ပြုပါတယ်ရုရှားရေနံတင်တင်မော်တိုက်ခိုက်ခံရတဲ့အတွက်အဲ့ဒီဒေသကရေကြောင်းတွားလာမှုတွေယာယီရဆိုင်ခဲ့ပါတယ်ပင်လယ်နဲ့အေးဇော့ဖ်ပင်လယ်ပြင်ကိုဆက်သွယ်ပေးထားတဲ့ကတ်ချ်ရေလက်ကြားနားမှာရေနံတင်တင်မော်ရောက်နေချိန်မှာယူကရိန်းဒရုန်းနဲ့တိုက်ခိုက်ခံရတာလို့ရုရှားအခြေစိုက်သတင်းမီဒီယာတွေမှာဖော်ပြပါတယ်ဒရုန်းထိမှန်တဲ့တင်မော်ဆက်ခန်းနာကရေနဲ့ထိနေတဲ့နေရာမှာအပေါက်ကြီးဖြစ်သွားပြီးကနဦးစစ်ဆေးချက်တွေအရရေထဲသွားဒရုန်းယာဉ်နဲ့တိုက်ခိုက်မှုခံရတာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ပင်လယ်နဲ့မြစ်ချောင်းများတည်ယူပို့ဆောင်ရေးဌာနက Telegram ကွန်ရက်မှာထုတ်ပြန်ထားပါတယ်ရေနံရော့ဓာတုပစ္စည်းတွေပါတင်ဆောင်ဖို့မှတ်ပုံတင်ထားတဲ့အဲ့ဒီတင်မော်ဟာစီးရီးယားကရုရှားတပ်တွေအတွက်လေယာဉ်စီးတွေတည်ဆောင်ဖို့ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုက2019ခုနှစ်မှာဒဏ်ခတ်ရေးယူထားတာဖြစ်ပါတယ်ခင်ဗျာ
အခုလအတွင်းမှာကျင်းပဖို့ရှိတဲ့၃နိုင်ငံထိပ်သီးဆွေးနွေးပွဲကနေအမေရိကန်ပြည်ထောင်စုနောက်တောင်ကိုရီးယားနိုင်ငံတို့နဲ့၃ပွင့်ဆိုင်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့မှအားကောင်းလာအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်။ဒီ၃နိုင်ငံထိပ်သီးဆွေးနွေးပွဲကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံပြီးတော့ကမ့်ဒေးဗစ်ပြုလုပ်သွားဖို့စီစဉ်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်တောင်ကိုရီးယားသမ္မတယုံဆွတ်ဂျွန်းနဲ့ဩဂုတ်လ18ရက်နေ့မှာပြုလုပ်မဲ့ဒီ၃နိုင်ငံထိပ်သီးစည်းဝေးပွဲမှာတော့နိုင်ငံတကာစည်းဝေးပွဲတွေပြင်ပမှာတီးခြားတွေ့ဆုံကြတာမျိုးမဟုတ်ဘဲနဲ့၃နိုင်ငံနဲ့ပထမဦးဆုံးအကြိမ်တီးခြားတွေ့ဆုံမဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကနေဂျပန်တောင်ကိုရီးယားကြားဆက်ဆံရေးတွေတိုးတက်ကောင်းမွန်လာနေတယ်ဆိုတဲ့လက္ခဏာလည်းဖြစ်ပါတယ်။နှစ်နိုင်ငံအစိုးရတွေဟာဒုတိယကမ္ဘာစစ်တုန်းကသမိုင်းဖြစ်ရပ်တွေကိုခြံထားခဲ့ပြီးတော့အနာဂတ်ဆက်ဆံရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်လာနေကြသလိုအမေရိကန်ဘက်ကလည်းအင်ဒိုပစိဖိတ်ဒေသနဲ့နက်နက်ဆိုင်ဆိုင်ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတဲ့ခိုင်မာတဲ့တန်ဓေတံကိုပြသလိုက်တာလည်းဖြစ်ပါတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရန်ခန်ကိုနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတဲ့ဆိုတဲ့အမှုအတွက်ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရန်ခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမင်းကုန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုကြဖို့တိုက်တွန်းခဲ့ပါတယ
် जब तक के पैगाम आप तक पहुंचेगा मुझे ये अरेस्ट कर चुके होंगे और मैं जेल में होऊंगा
ကိုစိတ်ကြိုက်အစိုးရကိုမဲပေးရွေးချယ်ခွင့်ဟာလူတိုင်းမှာရှိတဲ့အခြေခံအခွင့်အရေးကြီးဖြစ်တာမို့ဒီအခွင့်အရေးအတွက်ငြင်းငြင်းချမ်းချမ်းဆက်လက်ဆန္ဒပြတောင်းဆိုရမယ်လို့အင်မရန်ခန်ကဗီဒီယိုမင်းကုန်းနဲ့တိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။မတရားအုပ်ချုပ်နေတာကိုအိမ်မှာနေပြီးငြင်းခံမနေကြပါနဲ့လို့ရာဟိုမျိုးက ူ့ရဲ့နေအိမ်ကနေအဖမ်းမခံရခင်လေးမှာမင်းကွန်းပြောကြားခဲ့တာဖြစ်ပါတယ်။ရဲကဖမ်းဆီးလိုက်တဲ့အမရန်ခန်ကိုအမှုစီရင်ပြစ်ဒဏ်ချမှတ်တဲ့အစ္စလာမဘတ်မြို့တော်အကျဉ်းထောင်မှာအကျဉ်းချထားမှာဖြစ်တယ်လို့အစိုးရနဲ့သူရှိနေတွေကပြောပါတယ်။အယူခံတရားရုံးကဒီအမိန့်ကိုပြန်ပြင်ဆုံးဖြတ်ပေးခြင်းမရှိရင်တော့အမရန်ခန်အနေနဲ့နိုင်ငံရေးလုပ်ခွင့်၅နှစ်ကန့်သက်ခံရမှာဖြစ်တာကြောင့်အခုနှစ်ကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ရောက်ရွေးကောက်ဝင်ရှိမှာမဟုတ်တယ်လို့ရွေးကောက်မဟုတ်ဘူးလို့ရွက်ကောက်ပွဲဆိုင်ရာဥပဒေတွေကိုကြွန့်ကျင်သူတွေကထောက်ပြကြပါတယ်ခင်ဗျာ
View American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9393နဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ခါနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်အစိုးရအရေးယူတန်ခါထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFDB မြန်မာယင်းနှိမ့်မြုံနှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေနဲ့ဆက်လက်ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်လိုက်နိုင်အောင်အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကတန်ခတ်ထားတဲ့ဘဏ်တွေနဲ့ငွေအသွင်းအထုတ်လုပ်နေသလားဆိုတာကိုအသေးချာဆက်လက်စောင့်ကြည့်သွားမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရမက်သျူမီလာကဩဂုတ်လ4ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်အစိုးရရဲ့မူဝါဒအရေးယူမှုပိတ်ဆို့မှုတွေကိုစတင်ချိုးဖောက်လိုတဲ့ရည်ရွယ်ချက်လှုပ်ဆောင်မှုတွေကိုလိုအပ်တယ်လို့အရေးယူသွားမယ်လို့ကြေညာချက်မှာသတိပေးထားပါတယ်။စစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတွက်နိုင်ငံသားကနေစစ်လက်နက်ပစ္စည်းတွေဝယ်ယူရမှာနိုင်ငံသားငွေကြေးသုံးစွဲမှုအစဉ်ပြေချောမွေ့အောင် MFDB နဲ့ MICB ဘဏ်တွေကအဓိကဆောင်ရွက်ပေးခဲ့တာကြောင့်အမေရိကန်ပြည်ထောင်စုဘဏ္ဍာရေးဝန်ကြီးဌာနရဲ့နိုင်ငံရခြားပိုင်ဆိုင်မှုထိန်းချုပ်ရေးရုံးဖွဲ့ OFAC ကဒီဘဏ်နှစ်ခုအပေါ်တန်ခါပိတ်ဆို့ကြောင်းဇွန်လ21ရက်နေ့ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံမြောက်ပိုင်းမှာတော့မိုးသီးထန်စွာရွာသွန်းလာကြောင်းဟာဘေးပြည်နယ်ကမြို့တစ်မြို့မှာအနည်းဆုံးလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတရုတ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီစိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသီးထန်စွာရွာသွန်းမှုတွေဟာမှတ်တမ်းစတင်ပြုစုတဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကနေစလို့အဆိုးဝါးဆုံးဖြစ်တယ်လို့ဆိုပါတယ်မြို့တော်ဘေကျင်းနဲ့ထိစပ်နေတဲ့ဟာဘေးပြည်နယ်ဟာမိုးရွာသွန်းမှုတန်းအဆိုးဝါးဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်ဟာဘေးပြည်နယ်တွေကအဆိုးဝါးဆုံးခံခဲ့ရတဲ့ဘောက်ဒင်းမြို့မှာလည်းလူ10ဦးသေဆုံးကြောင်းကနဦးစည်ရင်တွေကိုဒီကနေ့ထုတ်ပြန်ပါတယ်ရှင
်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့ဂျပန်နဲ့စပိန်အသင်းတွေကွာတာဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့စတင်ကစားလာမှာပထမပွဲစဉ်မှာစပိန်ကဆွစ်ဇာလန်ကို5-2နဲ့အပြတ်အသတ်အနိုင်ရသွားပါတယ်။ဂျပန်နဲ့နော်ဝေပွဲမှာတော့ဂျပန်အသင်းကနော်ဝေကို3-2နဲ့အနိုင်ရသွားပါတယ်။ဒီပွဲမှာနော်ဝေက5-2သွင်းလို့ဂျပန်အသင်းက5သွင်းခင်ရခဲ့ပြီးဒါကိုနော်ဝေဘက်ကပြန်ခြေပလို့တကူသေးဖြစ်သွားပါတယ်ဒါပေမဲ့ဂျပန်က49မိနစ်နဲ့မိနစ်80ဒီမှာ2ဂိုးထပ်သွင်းပြီးတဲ့နောက်မှာ3ဂိုးတကူနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါရစေ။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘော်လကဲမြို့နယ်ရွာသစ်မြို့ကိုစစ်တပ်ကနေပိတ်ဆို့ထားတဲ့အတွက်မြို့ကန်တွေယာနဲ့ချီပြီးတော့ပိတ်မိနေကြပါရစေ။မြို့ကိုပိတ်ထားသလိုမြို့ကန်တချို့ကိုလည်းကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိဖမ်းဆီးနှိပ်စက်ပြီးတော့စစ်ဆေးမေးမြန်းတာတွေကိုစစ်တပ်ကလုပ်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကပြောပါရစေ။တယ်လီဖုန်းလိုင်းနဲ့လမ်းကြောင်းပိတ်ဆို့မှုတွေဒေသခံတွေကြုံတရတဲ့လုံခြုံရေးအခက်အခဲတွေရန်ကုန်ကလာတဲ့သတင်းမဆုမြတ်မွန်ပြောပြပေးပါရှင်
။တိုက်ပွဲတွေနေရာအနှံ့ဖြစ်နေတဲ့ကြားပြည်နယ်မှာဂျွန်လကုန်ပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဟာဘော်ခဲမြို့နယ်ကရွာသစ်မြို့ကိုဝင်ရောက်တပ်ဆွဲနေပါတယ်။တပ်ဆွဲထားတဲ့စစ်တပ်ကမြို့ကိုပိတ်ဆို့ထားတဲ့အတွက်မြို့ထဲမှာပိတ်မိနေကြသူယာနဲ့ချီရှိနေပါတယ်။ခရီးနေလူခွေရေးတီထောင်သူကိုပညာကတော့စစ်တပ်တွေပိတ်ဆို့ထားလို့မြို့ကန်900လောက်ပိတ်မိနေတယ်လို့ပြောပါတယ်။
ကျွန်တော်ကဘိုင်းကနေကပြိမိတာရှိတယ်ပေါ့နော်အလူရ900လို့ပြောလဲဦးချင်းရှိပါတယ်အဲ့ဒီပြိမိနေတဲ့ကအခုချိန်ထိကရွာပြင်ကိုထွက်ခွင့်စစ်ကောင်စီကပိတ်ထားလေနော်အဲ့ကြောင့်မုတ်တဇကန်ပုံစံမျိုးနဲ့တော့ရှိနေပါတယ်ရွာတောက်လျှောက်ပြီးပုံအလုံးမှာစစ်ကောင်စီရှိတယ်စစ်ကောင်စီကလည်းဒီတပ်အားတွေတပ်တွေထားတာဖြစ်ထားတာရှိလို့ပေါ့နော်ဒါလို့ဆိုရွာသားတွေကိုတော့ဒီလိုမျိုးရွာကနေပြေးမထွက်တာတွေတော့ရှိပါတယ်ဒီတဇကန်ပုံစံမျိုးနဲ့ဟိုဖမ်းထားတယ်ပြောပြောခေါ်ထားတယ်ပြောအဲ့လိုမျိုးရှိပါတယ်ဟုတ
်ရွာသိမျိုးတဝိုက်မှာလည်းစစ်တပ်နဲ့ခင်းဒီပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်မျိုးရဲကဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့ကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိနှိပ်စက်မေးမြန်းတာတွေလည်းရှိနေတယ်လို့ KNY အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ
်။ရွာတဲကမှာရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုံကြီးကျောင်းမှာခုံလုံးတဲ့ပြည်သူတွေကိုဒါအပြင်မထွက်ခိုင်းဘူးပေါ့နော်။ဒဇက်ခံပုံစံမျိုးဖမ်းထားတော့ပေါ့နော်။အပြင်တို့တို့လာတော့ခွင့်မပြုဘူး။တချို့အဲ့ဒီခြေရွာသားတချို့ကိုလည်းတို့ကဒါဖမ်းဆီးနှိပ်စက်တာမျိုးတွေရှိတယ်။တော်လိုင်းတပ်ဖွဲ့နဲ့ပတ်သက်လာမပတ်သက်လာစသဖြင့်ပေါ့နော်။အဲ့လိုမျိုးတို့စစ်စီမိမြန်ပြီးတော့ဖမ်းဆီးတာမျိုးတွေရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီရတ္တာ300လောက်ကလည်းအဲ့ဒီရွာထဲမှာပဲခံနေမြို့ထဲမှာပဲခံနေတယ်ပေါ့နော်။စစ်ကောင်စီကပြေးမထွက်တဲ့ဟာမျိုးဖြစ်တယ်ပေါ့နော်။
ဒါနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ခရီးပြည်နယ်ကစီးရီးပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကဖုန်းလိုင်းဖြတ်တောက်တာတွေ၊သွာလာရေးပုံမတင်းကျပ်တာတွေလည်းလုပ်နေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီတပ်တွေကိုလက်နက်ကင်တော်လှန်နေတဲ့အထက်မှာခရီးပြည်နယ်ဒေသအခေါ်ကရင်နီနယ်ဟာလည်းအပြင်းထန်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပါပါတယ်။ပြခတ်တန်တွေနေရာအနှံ့ချားနေရတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီနေ့ဩဂုတ်လ5ရက်နေ့မှာကိုဒီမော့ဆိုးမြို့နယ်အရှိချမ်းမှာတနေကုန်နှစ်ဖက်ပြခတ်တန်တွေချားနေရတယ်လို့အနီးအနားမှာပုံရှောင်နေတဲ့စစ်ပေးဆောင်အမျိုးသမီးတဦးကအခုလိုပြောပြပါတယ်
ဒီနေ့တော့ခါမမင်းတိုက်ပွဲမရှိရမှာတော့ပြင်းနေအခုတိုက်ပွဲရှိနေရှိနေတမီကောင်ကနေရာတည်ချောင်းတော့မပြတ်တော့ဘူးဒါနဲ့ရွာနေပြီးတော့သူတို့တမီနဲ့ဂျီလင်းတော့အကလောတားရမှာမို့နော်
ဒီမော့ဆိုအရှိတ်ဘက်ချမ်းမှာပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးအပတ်ကတည်းကဒီကနေ့အထိကိုရက်ဆက်တိုက်ပွဲတွေဖြစ်နေတာလို့ပြောပြပါဗျ။ဇူလိုင်လရဲမှဆိုရင်ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်တဲ့လာချုပ်စည်းရဲမှာဖော်ပြထားပါဗျ။လိုင်ကော်မြို့အနီးတဝိုက်၊ဖားဆောင်မြို့အနီးတဝိုက်နဲ့ဘော်ခဲမြို့နယ်ရွာသက်မြို့တို့အပြင်ကရင်ပြည်နယ်တနောင်ကြီးမြို့နယ်ရာတို့ကျေးရွာတွေဘက်မှတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ် KNDF ပါဝင်တဲ့ပူပေါင်းဓာတ်တွေအကြားစစ်တပ်နဲ့နှစ်ဖက်တိုက်ပွဲ33ချိန်ဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်84ယောက်သေဆုံးသလိုစစ်တုံးပန်း3ဦးဖမ်းဆီးရမိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်လက်နက်ပစ္စည်းတွေလည်းအများအများသိမ်းဆည်းရမိတယ်လို့ဆိုပါတယ်ဇူလိုင်လအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု42ကြိမ်ထက်မနည်းပြုလုပ်ခဲ့တယ်လို့လည်း KNDF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေလည်းထိခိုက်သေးချေရသလိုတပ်ဖြတ်ခံရသူတွေရှိတာကိုလည်းထောက်ပြထားပါရယ်လက်နက်ကြီးတိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာနေအိမ်တွေဘာသာရေးအဆောက်အဦတွေစာတင်ကျောင်းနဲ့ဆေးပေးခန်းတွေပါထိခိုက်ပျက်စီးခဲ့တယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဇူလိုင်လစစ်ရေးအနှစ်ချုပ်မှာဖော်ပြထားပါရယ်ရှင်
ဒါကတော့ကယားပြည်နယ်ကရင်နီဒေသဘက်ကစစ်ရေးအခြေအနေမဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမိုခါဒန်တင့်ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်ဆိုင်ကလုန်းမိုခါမုန်တိုင်းဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုများခဲ့တဲ့ရခိုင်ပြည်နယ်မှာနေရေးစားရေးကိုဦးစားပေးပြီးတော့ပြန်လည်ထူထောင်နေရတဲ့အတွက်ကလင်းငယ်တွေရဲ့ပညာရေးကိုရှေ့တန်းမတင်နိုင်ပဲဖြစ်နေပါတယ်ဒီအခြေအနေတွေကို Frontieria မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားတာရှူစားနာစင်ပါရှင
်မပြတ်တော့တယ်လေစာတကြောင်ကဟို
စာတင်ကြောင်ကတော့ပြတ်သွားတယ်အရှိဘကစာတင်ကြောင်ကဘာမှအောင်မကြံလိုက်တော့ဘူးအကုန်လုံးပါသွားတာ
မိဘကလည်းစဉ်းနေလို့ဘူးစားဖို့ကို
မိဘတွေကလည်းစားဖို့ရှာနေရတယ်သားသမီးတွေကကြောင်းမပို့နိုင်တော့
တဘာဝဘေးအန္တရာယ်ကြုံရပြီဆိုရင်ဘဝတွေကကစင်ကလေးအားဖြစ်ကြရပါတယ်မုခါဆိုင်ကလုံးမုန်တိုင်းကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်စကိုင်းနယ်မကွေးတိုင်းဒေသကြီးတွေမှာလူပေါင်း 1.6 တန်းလောက်အရေးတကြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီအချိန်မှာအခြေခံကျတဲ့အသက်ရှင်ရည်ရွယ်ကိုဦးစားပေးဖြည့်ရှင်ရတဲ့အခါပညာရေးကိုဦးစားမပေးနိုင်ကြတော့ပါဘူးအဲ့လိုကျောင်းပညာရေးတွေနောက်ကျတာကရေရှည်မှာကလေးတွေရဲ့အနာဂတ်အပေါ်တက်ရောက်မှုတွေရှိနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ် ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့လွတ်တန်းသတင်းတောက်မွန်မွန်ကရေးသားထားပြီးတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ပြုံနဲ့အစိမ်ဖူးဖွေးလှုပ်နေတဲ့အကြောင်းဝတ်စုံနဲ့ကလေးတွေရဲ့အကြောင်းအသွားပြန်မြင်ခွင့်ဟာဒေါ်ဦးတင်မြအတွက်ဝမ်းနည်းစရာကောင်းလာပါတယ်။တစ်ဖက်ကိုပြန်လှည့်ကြည့်ချိန်မှာကြောင်းမတတ်နိုင်တဲ့သူ့မိလေးတွေကသူတို့အိမ်နာကမြေပြင်ပေါ်မှာဆော့နေရင်ကကြောင်းစင်းလာတဲ့ရွယ်ယူကလေးတွေကိုငေးကြည့်နေကြပါတယ်။သူတို့လေးတွေကြောင်းမတတ်ရတာဒီဂျွန်လာတည့်ရက်နေ့ကြောင်းဖွင့်ချိန်ကလေးကပါပဲ။မောခာမုံနိုင်ကသူတို့ဘဝတွေကိုပါဝင်မွေသွားခဲ့ပါတယ
်။မိုးရုံလို့အပြောနေတယ်အကုန်လုံးရက်စနေတယ
်။မိုးကလည်းယူနေတယ်။ကြောင်းတက်နေတဲ့ကလေးတွေလည်းရှိတယ်။ကလေးတွေကကြောင်းမတက်ရသေးဘူး။ဇဝေဇဝါဖြစ်နေ။ပညာရေးကလည်းအသိအခက်ခဲဖြစ်နေ။အခုကတည်တဲ့အတိုင်းပဲလေ။ပညာသင်တဲ့ဆိုတာဘယ်မှာပဲဖြစ်ဖြစ်ငွေကလိုတယ်။အဓိကမဟုတ်လား။ပရဟိတဆိုတာလည်းမရှိတော့ဘူး။ပရဟိတကြောင်းတွေကလည်းမပို့နိုင်ဘူး။
အသက်56နှစ်အရွယ်မိခင်တဦးလည်းဖြစ်အဖွားတဦးလည်းဖြစ်တဲ့ဒေါ်ဦးတင်မြရဲ့ဘဝဟာငကိုကလေးကမှမလုံမချုံနဲ့ပါစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့အကြားတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့6နှစ်ကလေးကသူတို့မိသားစုဟာမြောက်ဦးမြို့နယ်ပေါတော်ပြင်ကျေးရွာကအင်ကိုစွန့်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစားလို့မိသားတစုလုံးမြို့ဦးခေါင်းစစ်ဆောင်စခန်းမှာနေခဲ့ကြတာပါပြီးခဲ့တဲ့မေလ14ရက်နေ့ကမုံတိုင်းဟာတနအင်ကို၄တိုက်နှုန်း250ကီလိုမီတာအထိတိုက်ခတ်ခဲ့ပါတယ်။မုံတိုင်းရဲ့သူတို့တဲတွေတစားစီပြက်စီးပြိုလဲသွားရပါတယ်။အခုတော့ဒေါ်ဦးတင်မြဟာသူညီမမိသားစုက3ယောက်၊သူ့သမီး2ယောက်၊သမက်1ယောက်၊မိ2ယောက်စုစုပေါင်း6ယောက်တို့နဲ့အတူယာယီတဲလေးထဲမှာအတူနေနေရတာပါ။သူတို့စားဝတ်နေရေးကိုတော့အသေးအတန်ရုန်းကန်နေရလို့ကလေးတွေရဲ့ကြောင်းကျုပ်ပိုးစရိတ်တွေကျောင်းသုံးပစ္စည်းရဲ့အတွက်အကုန်ကျခံပြီးကျောင်းမပို့နိုင်ကြတော့ပါဘူ
းကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်တဲတိမဝင်နေတော့ဘူးမိသားစုတွေကျောင်းရှိတဲ့နေရာကိုသွားမယ်ဆိုရင်စပိန်ရမဝင်နိုင်ဘူးမိဘတွေကလည်းစားဖို့ရှာနေကြတယ်သားသမီးတွေကကျောင်းမပို့နိုင်တော့ဒီကလေးတွေအတွက်စာအုပ်တွေလွယ်အိတ်တွေအဲ့လိုမျိုးကြီးကူညီစေခြင်းနဲ့ဒီကလေးတွေဒုက္ခခံပြီးတက်ရတက်ရဒီကလေးတွေကိုနောက်မကျစေခြင်းနဲ့တက်နိုင်တဲ့သူတွေထားနိုင်တယ်လို့မတက်နိုင်တဲ့သူတွေလိမ့်ကြမှာစိုးရိမ်နေ
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ဟာဆန်ကလုံးမုံတိုင်းမိုးခါတန်းကိုခံခဲ့ရပါတယ်။မုံတိုင်းကြောင့်တေဆုံးသူအနည်းဆုံး146ဦးရှိရဲလို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပေမဲ့ဒီချက်လည်းပိုများနိုင်ပါတယ်။အင်ချီပေါင်း2သိန်းကျော်လည်းပျက်စီးဆုံးရှုံးခဲ့ရတယ်လို့အေအေကခန့်မှန်းထားပါတယ်။ကျောင်းရချီလည်းပျက်စီးသွားခဲ့ပါပြီ။အခြေခံပညာကျောင်းပေါင်းအနည်းဆုံး1300လောက်ပျက်စီးသွားတယ်လို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးလာသိန်းကပြောပါရယ်အဲ့ဒီတဲကကျောင်း988ကျောင်းကိုအာဏာပိုင်တွေကပြန်လည်ပြုပြင်ပေးထားပြီးဖြစ်တယ်လို့လည်းသူကဂျွန်လာကုံမိုင်းလုံးကပြောထားပါရယ်မှုန်တိုင်းတန်တင်ဒေတာကကလေးငယ်တချို့ကတော့မှုန်တိုင်းတဲမပါသွားလို့မပျက်စီးပဲကျန်ခဲ့တဲ့နေရာလေးမှာစုပြုံပြီးကျောင်းတက်နေရတာပါမိုးရသည်ဖြစ်ပေမဲ့အမိုးကအလုံးလောင်းမရှိရကြောင်းမိုးရွာရင်ကျောင်းပြန်ဆင်းပေးလိုက်ရပါတယ်ဒေါ်တန်းန်းလေးမှာကျောင်းနေရွယ်ကလေး၄ယောက်ရှိပါတယ်သူတို့မိသားစုကတော့ပုံတကြိုးမျိုးနဲ့ကျောက်စိတ်ကျူရွာကဖြစ်ပြီးအိမ်ကတော့မှုန်တိုင်းနဲ့ပတ်သွားပါပြီဒါပေမဲ့သူ့ကလေး၄ယောက်ကိုတော့ဘယ်နည်းနဲ့ဖြစ်ဖြစ်ကျောင်းရအောင်ထားဖို့သူဆုံးဖြတ်ထားပြီးသားပါအငယ်ဆုံးကလေးက KG သာရှိသေးပေမဲ့မုံတိုင်းတင်သားလို့ပျက်စီးနေတဲ့သူတို့အကြောင်းလေးစီကိုနေ့တိုင်းနိုင်ယူဝက်လမ်းလျှောက်ကြောင်းတက်နေကြရပါတယ
်။ပျက်သွားတယ်လေစာတင်ကြောင်းကဟို
စာတင်ကြောင်းကတော့ပျက်သွားတယ်။အရှိဘက်ကစာတင်ကြောင်းကဘာမှအောင်မကျန်လိုက်တော့ဘူးအကုန်လုံးပါသွားတာ။အခုကလေးတွေလည်းကြောင်းတက်နေရတာခွဲပြီးတော့တက်နေရတာစာတင်ကြောင်းမရှိတော့လို့ကလေးတွေကြောင်းတက်ရတာလည်းဘလို့အဆင်ပြေပါလဲ
ကျောင်းတွေကိုသေချာပြင်ဆင်ခြင်းမရှိဘဲအချိန်မကျန်ခင်ပြန်ခွင့်လိုက်တဲ့အပေါ်မှာလည်းဝေဖန်တာတွေရှိနေခဲ့ပါတယ်။ဦးလှသိန်းကတော့ရခိုင်ပြည်နယ်ကကျောင်းသားအားလုံးနီးပါးကျောင်းပြန်တက်နိုင်နေပြီလို့ဂျွန်လာကုံမိုင်းလောက်ကဂုံယူပြီးပြောထားပါသေးတယ်။အခြေအနေကိုသေချာကြည့်ကြည့်မယ်ဆိုရင်တော့ဒါမှမဖြစ်နိုင်ဘူးထင်ပါတယ်။ရခိုင်မှာတကယ်ကျောင်းပြန်တက်နိုင်တဲ့ကျောင်းသားအရေအတွက်ကိုသိနိုင်ဖို့ကခက်ခဲပါတယ်။
มีญาติก็อเลเลี้ยงปลาเสียมามัสสุก็อะเตนเนี่ยก็จ้องตาตะวัดหลอกไปลาเปลี่ยนตัดနိုင်တယ်လို့ပြောပြပါတယ်ဒီလိုအပြည့်စီအခက်ခဲတွေကြောင့်ကလေးတွေရဲ့သင်ကြားရေးထိခိုက်မှာကိုလည်းဒီမှာစိုးရိမ်နေပါတယ်ဟုတ်နိုင်ကြအိမ်နေရဝိမ်နေတည်စီသွားရမျိုးတွေရှိရခါကြတော့ဟိုဘောကျောင်းသားတရားလောက်ဆိုလို့ရှိရင် 50လောက်ပဲကျောင်းရောက်တာမျိုးတွေလည်းရှိပါတယ်ရှင်ကလေးတွေမှာကျောင်းသားရင်းကြီးတွေအကုန်လုံးပါသွားတာမျိုးပြီးတော့ပြောင်းလဲရောက်ကြတော့လဲမိဘတွေကဝိမ်ထူတာမို့တော့အခက်အခဲဖြစ်နေသေးတော့လေ အောင်စေးကြီးဖြီးဖနံမိုးကဇာဝဲကိုအခက်အခဲရှိတော့ကလေးတွေအကြောင်းမရောက်နိုင်တာမျိုးတွေအများကြီးရှိပါတယ်ရှင်ဘယ်လိုမျိုးပြန်လဲထူထောင်ရေးရနောက်ကြနိုင်မှာဆိုရင်တော့အခုဆိုလို့ရှိရင်ကျမတို့ကျောင်းတက်တာလဲဂျွန်တတိယပထမရောက်နေပြီပေါ့နော်ကျောင်းလဲထူထောင်ရေးမလုပ်နိုင်သေးရင်ကလေးတွေအတွက်လဲသူတို့စာသင်ဖို့အတွက်လိုအပ်တဲ့အထောက်အကူတွေမရဘူးဆိုလို့ရှိရင်တော့ကလေးတွေအတွက်စာသင်တဲ့တနေ့နောက်ကြ
လက်ရှိဖြစ်နေတဲ့ပြိပခါတွေနဲ့ကိုဗစ် -19 ရိုက်ခတ်မှုတွေကြောင့်ပညာသင်ကြားခွင့်ဆိုင်ခေါ်မှုတွေကိုရင်ဆိုင်နေရတာပါဒါပေမဲ့တခြားဒေသနဲ့မတူတာကဆရာနာသိမ်းပြီးနောက်ပိုင်းမှာလည်းရခိုင်ပြည်နယ်တွင်းကကြောင်းတက်နှုန်းဟာလက်တလောထိမြင့်မားနေစေဖြစ်ပါတယ်ဆိုင်ကလုံးမုန်တိုင်းမူခါနှောက်ယှက်သွားတဲ့တခြားအရာတွေလည်းရှိပါသေးတယ်ကျောင်းနေမှာတင်းယုံညွန်းတဲ့မိတ်ဆက်တွေလှုပ်ခဲ့ပေမဲ့ပုံတိုင်းတန်တင်းသေးတာကဆရာဆရာမတွေကတော့မတက်နိုင်ခဲ့ကြပါဘူးအဲ့ဒီတည်းကဆရာမမဆုက
ဒီမှာလဲတန်းဆိုတော့ grade 9ပဲပြောပါမယ်ရှင် grade 9မှာဆိုရင်ဒီဟိုပေါ့ test book ကကြတော့အရင်တော့ဆိုလို့ရှိရင်ကျမတို့တင်းယုံတက်မှာ80 30နဲ့လာရရှင်အခုကြတော့တင်းယုံတဲ့ grade 9အင်္ဂလိပ်စာမှာဆိုရင်လည်းအသက်တွေများရရှင်အင်္ဂလိပ်စာတော့အတေရှာတော့ဗောနော်အင်္ဂလိပ်စာတေရှာပဲထားပါဦးနော်ဖတ်စာဖြစ်တဲ့သိပ္ပံမှာဆိုရင်တော့မှပဲကျမတို့အရင်စနစ်နဲ့မတူပဲနဲ့သိပ္ပံမှာတော့မှ physics chemistry bio botany zoo ဆိုပြီးတော့ငါးဘာသာပေါင်းထားရရှင်ဒါကိုသင်တန်းတက်မှာပဲဖြစ်ပဲရှင်စနစ်သက်တရားအများကြီးပို့ပြီးတော့စာရည်အမြင့်တော့လေကျမတို့သင်တန်းမရှိပဲသင်ရတာကြတော့အများကြီးအခက်အခဲဖြစ်ပါရှင်အခုတော့ဖြစ်တယ်လို့ပဲသင်နေကြရတယ
်သင်တန်းမတက်ခဲ့ရပါမယ်ဆရာတွေကတော့သူတို့တက်နိုင်တဲ့လောက်စူးစမ်းသင်ပေးနေကြရမှာပါပဲဒီအကျိုးဆက်ကိုတော့ကျောင်းသားတွေခံကြရမှာပါ။ရခိုင်ပြည်နယ်ဟာကာလအတော်ကြာဖွံ့ဖြိုးမှုမရှိခဲ့ဘူးဆိုတာကိုတက္ကသိုလ်ဝင်တဲ့စာမင်းပွဲအောင်ချက်အတော်လေးနှိပ်ကြားခဲ့ရကိုကြည့်ပြီးသိနိုင်ပါရဲ့။မကြသေးခင်နှစ်တွေတုန်းကမှအောင်ချက်တွေတက်လာခဲ့တာပါ။ပညာရေးမှူးဟောင်းဦးအောင်တန်းမြင့်ကတော့ဒီနှစ်မှာစနစ်တန်းစာမင်းပွဲဖြစ်မဲ့ကျောင်းသားတွေအတွက်စိုးရိမ်နေပါရဲ
့။လာမယ့်24ပညာတက္ကသိုလ်ဝင်စာမင်းပွဲကြားခါတော့ခုနကကျွန်တော်ဆရာကြီးပြောခဲ့တဲ့ဒီစနေတန်တင်ယူတိဖို့တင်ယူကလည်းမြင့်ထားတဲ့အကြောင်းတွေအားတွေကလည်းမဆုံးတော့တင်တန်းတွေလည်းမရှိသေးစာအုပ်တောင် textbook တွေတောင်မဆုံးသေးဘူးဆိုတော့အဲ့တော့စနေနဲ့တော်လို့ဒါပါပိုပြီးအခက်ခဲဒီနေ့တော့ပိုလို့ရင်းနေစရာဖြစ်နေတယ်ပညာရေးဆိုတာကတော့ပညာရေးကတစ်နှစ်နောက်ကျရင်တစ်နှစ်အရောက်နောက်ကျကြံခဲ့တယ
်ဆန်ကလုံးမုန်တိုင်းမူကဟာရခိုင်ပြည်နယ်လူဦးရေရဲ့တဝက်လောက်အပေါ်ထိခိုက်စေခဲ့ပြီးပြည်내ရဲ့စတူရန်ကီလိုမီတာ 1,000 လောက်ကိုရေလွှမ်းမိုးစေခဲ့တယ်လို့ UNDP ကထုတ်ပြန်ပါတယ်။စစ်တပ်ကကမ္ဘာကူလာသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ကိုလည်းပိတ်ပင်ထားတဲ့အတွက်ပြန်လည်ထူထောင်ရေးကလည်းနှစ်ချီကြာနိုင်ပါတယ်။တခြားမိခင်တွေလိုပဲဒေါ်ဦးတင်မြားကတော့သူ့မိရဲ့ကြောင်းပြန်တက်နိုင်မှုအတွက်အကူအညီတွေကိုစောင့်မျှော်နေပါတော့တယ်။
ကလေးတွေလည်းမစရာကောင်းကောင်းတဲ့ကျောင်းကျက်ဖို့ငိုကြတယ်တုံးကြတ
ယ်ကလေးတွေတော်တော်တနာစရာကောင်းတယ်ကျောင်းတွက်ဖို့တောင်းရတယ်ငိုကြတယ်တက်နိုင်ရင်ဒီကလေးတွေကိုကျောင်းပြန်တက်နိုင်အောင်ကြိုးစားပေးစီခြင်းနဲ့အကူအညီလေးပေးစီခြင်းနဲ့ကလေးတွေကညံကောင်းတယ်ရည်သွေးလည်းကောင်းတယ်ကလေးငယ်တွေကိုဒီတစ်နှစ်ကြောင့်မကြံခဲ့စီခြင်းစောင့်မပေးစီခြင်းပါလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ပညာရေးဦးစားမပေးနိုင်တဲ့ရခိုင်ကမိုခါတန်တဲ့ပြည်သူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးခဲ့တဲ့ဒုတ်တန်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်မှာအခြေစိုက်ခဲ့တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြည်သူ့အတံလွင့်ဌာနမှာအလုပ်လုပ်ခဲ့သူနီမော်ရဲ့တိုင်းရင်းသားဒေသအတွေ့အကြုံတွေကိုဥတင်မောင်တန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ပြပေးထားပါဗျ။
လက်နက်ကင်ဒေါ်လာရင်းကနေစပြီးတော့ဒီမိုကရေစီရေးမှာပေါင်းဝင်လှုပ်ရှားခဲ့ကြသူအသီးသီးကသူတို့ရဲ့တွေ့ကြုံတွေကိုစာအုပ်တွေပြန်ပြီးရေးထားလေရှိကြပါတယ်ဒီဘက်တော့အဲ့ဒီတွေ့ကြုံတွေကိုကြောပေးဖို့ဖိတ်ခေါ်ထားသူကတော့စာရေးဆရာမနေမောဖြစ်ပါတယ်ဆရာမကစာအုပ်နှုတ်ကျွန်တော်တို့ဒီရေးခဲ့ပါတယ်ပထမအုပ်ကတော့မငိမ့်မချမ်းမစိမ့်မလန့်တင်းတက်ကလေးပြည်သူတွေဆိုတဲ့စာအုပ်ဖြစ်ပါတယ်ဒုတိယစာအုပ်ကတော့ထင်းယူစိမ့်လန့်တောက်စလပ်ပန်းနေပြီးတစ်ခွာပွင့်လွင်ဝေစီတဲ့ရေခဲတောင်ပွားဒေါ်လာတဘူဆိုပြီးစာအုပ်နှုတ်ကျွန်တော်တို့ထုတ်ဝေထားပါတယ်ဒါသူ့ရဲ့တွေ့ကြုံတွေကို share ထားတာပါဆိုတော့ဆရာမရေဒီဆရာမရေးခဲ့တဲ့စာအုပ်ကလေးအကြောင်းအချင်းတော့ပေါ့နော်ကျွန်တော်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့ရှင်ဒီလွန်ခဲ့သောနှစ်40ကျော်ကတမိုင်းချောင်းဖြစ်ရမှာကိုရွေးအတွေ့အကြုံတွေကျွန်မဟိုသိနေခြင်းတဲ့သဘောပေါ့အထူးသဖြင့်ဆိုတိုင်းရင်းသားတွေရဲ့ဘဝတွေပေါ့နော်လူတွေအရောက်ပေါက်နေတဲ့ဒီဝေးလံတီခေါင်းတဲ့တောင်တန်းကြီးတွေကတိုင်းရင်းသားတွေအကြောင်းသိခြင်းလို့ပေါ့နော်သိစေခြင်းလို့ပေါ့ကျွန်မအဲ့ဒါကြောင့်မလို့ရေးသားခဲ့တာဖြစ်ပါတယ်ဟိုတိုင်းရင်းသားတွေရဲ့ရွာတွေရောက်တဲ့အခါတချို့ရွာတွေဟာဟိုတော်တော်ကိုဟိုတွေပေါ့အခြေအနေဆိုးတယ်ဟိုကိုတိုးလုံးနေနေရဟိုဘယ်လိုလဲဆိုရင်တကယ်ဂယုဏသက်စရာကောင်းတာအခုဝါတွေနဲ့တခြားစီပဲဟိုဘယ်လိုလဲဆိုတော့သူတို့ဟာအမျိုးသမီးဆိုလို့ရှိရင်ဒီပရိတွေနဲ့ဖုံးထားတယ်ပေါ့နော်ရင်ဘတ်ကိုအဲ့တော့အမျိုးသမီးကျတော့နာဂတွေလိုပဲလန်ကွတ်တိနဲ့အဲ့သူတို့ကရောက်သွားတဲ့အချိန်မှာတောင်းရပေါက်နေတာတော့ဘိုင်းတောင်းနေဘူးအဲ့မှာမိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်သူတို့ကငွေဆေးရံလေးတွေရှိတယ်အဲ့ဆေးရံလေးတွေမှာဆေးရွက်ကြီးတွေတိတ်တာဝါဆေးရွက်ဆိုတာတအားနာအဲ့အဲ့ဒါကိုထောင်းထောင်းထောက်အောင်တောက်လိုက်သူကချင်းနေပြေးတယ်တဲ့အချင်းမောင်းတာအဝေါ်လေးပြေးအဲ့လိုပြောပြတော့အဲ့ဝါဆေးရွက်ကြီးတွေကိုဆေးရံထဲမှာထည့်တောက်ပြီးမိမရောယောက်ျားရောကလေးတွေရောအကုန်တုံးလုံးလေးတွေနဲ့ဟိုအမလေးတခါတည်းမကြည့်ရဲဘူးဆိုကျမတို့ကကြိုးဖို့အိတ်တွေလည်းဟိုကွယ်ထားတာပေါ့နော်အဲ့လိုမျိုးကွယ်ထားတော့ကျမတို့လိုက်ဖို့တဲ့ဒီဟိုဝါတွေရှိရဲဟိုလမ်းပြနဲ့စကပြန်ပေါ့သူတို့က
ဟို
ဒီမှာလောဝါလောတက်တယ်တယောက်ကဆိုလို့ရှိရင်ကျွန်းဆွဲပွဲမှာပါတဲ့ရေပုံငိုကတ်ဆိုတာလေတန်လုံးပြည့်ချန်ပီယံ
ဟဲ့
ငိုကတ်ကအခုထိအသက်ရှိသေးတယ
်ဟုတ်ဟုတ်ကျမဒီအပြစ်ခတ်ရစဲတဲ့ကာလကလေးတွေရဲ့ပညာရေးနဲ့အပြစ်ခံပြရဆဲမိပါဘောနော်အပြစ်ခံပြရဆဲမိမှာကလေးတွေရဲ့ဒီနေ့ဆရာဘလူးမြတ်ကွာလေ
ဟောတော်တော်ကွာတော့ဆရာရဲ့အပြစ်ခံမရဆဲခင်ရဆိုလို့ရှင်တော့ဒီဝါနယ်မှာပဲဖြစ်စီဒီကချင်ဒေသမှာပဲဖြစ်စီဟိုအเจ้าနေရာလေကောင်းကောင်းမရှိပါဘူးတကယ်ကိုတဲဆုပ်တဲပြတ်ပါပဲနောက်အပြစ်ခံရဆဲလေပြီးရောအเจ้าနေကိုကောင်းကောင်းဆောက်ကြတယ်လေအဲ့ဒီဖွံ့ဖြိုးရေးကိုစလုပ်တာလုပ်တော့အเจ้าဆိုလဲအကောင်းကြီးဆောက်တယ်
ငါ
ဆေးဦးဆိုလဲတကယ်အရင်အခြေကြီးကတိတ်ခောက်ကာထားတဲ့ဆေးဦးဆိုရင်အခုအချိန်မှာအကောင်းစားကြီးဆောက်လိုက်တယ
်။ဟု
တ်။အဲအဲ့ဒါအကုန်ကောင်းလာတယ်။ဥမာကြောင်းတို့ဆေးရုံတို့ဟိုကိုယ့်ရဲ့နေထိုင်မှုအဆောက်အုံတွေအရလည်းအရင်တိတ်ခောက်အိမ်တွေပေါ့နော်ထင်းရှူးတိတ်ခောက်ကိုဖြန့်ပြီးတော့အဲတက်ကယ်မိုးထားတဲ့အိမ်ကနေပြီးတော့မှထင်းရှူးသားပြားအဲ့ဒါနဲ့ကာပြီးတော့အုတ်ကြမိုးတဲ့အိမ်တွေဖြစ်အကုန်ပြောင်းလာ
။ဟုတ်။
အဲ့လိုမျိုးဆိုတဲ့အခါကျတော့ငင်းကြီးလည်းရလာရောလမ်းတွေပေါက်လာတာပေါ့။ပြုတ်ပြူလဲတရားဝင်သွားလို့ရလာလေ
။ဟို
အရင်တော့ကငင်းကြိုင်းမရခင်တော့ကျတော့ဒါသဘုံသကန်းနေဆိုပြီးတော့လေဟို passport တွေ visa တွေဘာမှမရှိဘူးတရုတ်ပြည်တယ်လဲဝင်ခွင့်မရှိဘူးပေါ့နော်။အဲငင်းကြိုင်းရလာတရုတ်ပြည်မှာဝင်ပြီးတော့ဟိုဈေးဝယ်လို့ရသွားတယ
်။ဟုတ်။
အဲ့လိုတက်တာချင်းကြီးလာတော့ပေါ့နောက်တစ်ခုကဒီအမေအိုတွေပေါ့နော်။ဟိုလျှက်စစ်မီးတော့မှအသက်80 90အထိမမြင်ဘူးတဲ့အမေအိုတွေဟာလျှက်စစ်ကိုမြင်ဘူးလား။ဟု
တ
်။လျှက်စစ်မီးတုံးဆွဲနိုင်လာတယ်။
ဟ
ုတ်အဲ့မျိုးအနေထားရှိပေါ့နောက်ပြီးတော့သူတို့ဟိုတိုက်ပွဲမှာဒဏ်ရပြီးကိုသားသမီးတွေအကုန်လုံးကကိုဆွေမျိုးတွေရောဟိုဒုက္ခိတဖြစ်ကြသေစားကြေစားနဲ့ဟိုနောက်တော့လဲတွေလည်းပြက်ယာတွေလည်းပြက်အဆောက်အအုံတွေရောပြက်တာပြက်တဲ့ခါကျသူကငင်းကြိုင်းယူလိုက်တဲ့အချိန်ကျတော့ဟိုတည်ငြိမ်လာတဲ့အခါမှာသူကအဆောက်အဦးတွေကဆောက်နိုင်လာတာပေါ့အေးစီပြီးဆောက်ဟ
ုတ်
လေအရာကငင်းနေတဲ့အခါကျတော့ဒီဟိုအမေအူကြီးတွေလည်းဟိုငိုတာယိုတာကလေးတွေရောဟိုထမင်းမဝလို့ငိုတာအပြည့်ခတ်တန်ကြားလို့ငိုတာဟိုစိတ်အားငယ်တာမရှိတော့
ဟုတ်ဟုတ်ဟုတ်ဟုတ်ဆရာမဟုတ်ဆရာမဒီဝါကိုဆရာမတို့ပြန်သွားကြအောင်အရင်နေခဲ့တဲ့ဝါနဲ့ဆရာမတို့အပြည့်ခတ်ရဆက်ပြီးကာလနဲ့ဘလို့များပေါ်သွားလဲဆရာမဘလို့တွေ့လိုက်ရဆရာမစိတ်တော့ဘလို့ခေါင်းစား
အာကွာတော့ဆရာရဲ့အမခမ်းမဲ့တကယ်ကိုဟောင်ကောင်တို့ဘာလို့ပုံစံမျိုးလားပေါ့နော်အဲ့လိုမျိုးဟိုပေါ့တော်တော်ကိုတိုးတက်ဖွံ့ဖြိုးတာကားတွေဆိုတာကတကယ်အဲ့ဒီမှာတော့ဟိုကားအကောင်စားကြီးတွေပေါ့နော်ဟိုအဲ့လိုမျိုးတွေဝက်တောက်တွေလည်းပါတာပေါ့အဲ့လိုမျိုးတွေအဲ့ဆင်းမြင့်ကားတွေကြီးပဲစီးတာနောက်တိုက်ကြီးတွေဆိုတာအကြီးကြီးတွေဖြစ်လာတာအရင်တော့ကျတော့ရှွန့်ကားပြီးတော့တက်ကယ်မိုးအိမ်ကျမတို့လည်းအဲ့လိုပဲအတန်လွှင့်တော့ကမှကျမတို့အိမ်တော်ကြတော့အဲရှုံးကပြီးတော့တက်ကယ်မိုးတဲ့အိမ်နဲ့ပဲကျမတို့ဆက်နှစ်နှစ်လုံးလုံးနေခဲ့တာဝါရီတောက်နှစ်30ငင်းငယ်ရေးပွဲတော်ကိုဖိတ်ခံရလို့ကျမတို့လည်းရောက်သွားရောအဲအဲ့မှာတိုက်ကြီးတွေကလည်းအကြီးကြီးတွေပေါ့နော်တောက်တယ်ဟုတ်ကဲ့အဲ့လိုနဲ့ပေါ့နော်ပထမတော့သူတို့ကလည်းဝင်ခံပါတယ်ပထမတော့လေကျွန်တော်တို့ဘိန်းတွေကစိုက်စိုက်ပြီးတော့ရတဲ့ပတ်စံပေါ့နော်အဲ့ဒီကနဲ့သူကဒီဒေတာကြီးကိုသူတို့ကျိုးစားစားနဲ့လုတ်ခဲ့တယ်ပေါ့ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ဘိန်းလုတ်တယ်လို့ပြောကျွန်တော်တို့စိတ်ဆိုးတယ်တဲ့ကျွန်တော်တို့မလုတ်တော့ဘူးတဲ့
ဟုတ်ဆမအခုဒီအရင်တော့ကလည်းဘဝဒေတာမှာရောကချင်ဘက်မှာရောဆမနေခဲ့ဘူးတဲ့ဆိုတဲ့ခါကျတော့ကျွန်တော်တို့မကြာခဏကြားလာလေရှိတဲ့ဗမာလူမျိုးကြီးဘဝဒအရှင်သုံးတယ်ဆိုတာကဒီအောက်ခြေတိုင်းသားတွေအဆင့်မှာရောဆမသူတို့ရဲ့သဘောထားသူတို့အမြင်ဘယ်လိုများတွေ့ရပါလဲဆမ
သူတို့ကတော့အောက်ခြေတိုင်းရင်းသားတွေကဘယ်သူမှဆိုချစ်ခင်တာဒီဘယ်သူမှဘာလူမျိုးရယ်လို့လည်းမမြင်ဘူးရယ်သူတို့ကတကယ်ပြောလို့ရှိရင်တော့ international စိတ်သက်ပေါ့နော်တကယ်လို့သူတို့ကအရန်ကိုအစ်စ်မြင့်တဲ့စိတ်သက်ကိုပိုင်ထားတာ
ဟုတ်
ပိုင်ထားတော့ကျမအခုဆိုလို့ရှိရင်တချို့လူတွေပြောပြောနေတယ်ပေါ့နော်အဲဗမာလူမျိုးကြီးဟာကျင့်သုံးတယ်ကျင့်သုံးတယ်ဆိုတော့ကျမလက်မခံဘူးလို့ဘာကြောင့်လဲဆိုတော့ဒါလုံးဝလည်းမဟုတ်ဘူးလို့မြန်မာဗမာလူမျိုးကြီးဝါဒကိုဗမာကောင်းဆောင်တဲ့အကျင့်တို့ဗမာတွေအားလုံးကောင်းစားနေပြီလို့အခုကအဲ့ဒါလည်းမဟုတ်ဘူးလို့မဟုတ်ဖက်နဲ့တကယ်တော့ဒီအာဏာရှင်ဝါဒပဲလို့ဗမာလူမျိုးကြီးဝါဒဆိုတာမရှိဘူးလို့ကျွန်မအဲ့လိုပဲမြင်တယ်အဲ့ဒီဂျွာတွေသွားတိုင်းလဲဘယ်သူကမှဗမာဟဲ့ဆိုပြီးတော့လဲဟိုတခွန်းမှမမေဘူးဗာလူမျိုးလာလာတရုတ်လာလာဗမာလာလာခင်တတ်တယ်ချစ်တတ်တယ
်ဟုတ်ဟု
တ်ကျွန်မတော့ရနေဆက်ရဲ့ကြေးရွာတွေပေါ့နော
်ဟုတ်ဟုတ်ကျွန်တော်ဆက်မအခုကြာတော့လေနိုင်ငံရေးအစ်စ်မှာကြာတော့ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုကိုကျွန်တော်တို့တောင်းဆိုနေကြတာပေါ့နော်ဆိုတော့ဆက်မဒီတိုင်းရင်းသားတွေရဲ့အောက်ခြေမှာဖြစ်တဲ့ပြည်သူတွေတိုင်းရင်းသားပြည်သူတွေရဲ့သဘောထားနဲ့အဲ့ဒီနိုင်ငံရေးတောင်းဆိုချက်တွေကိုပေါင်းစပ်ပြီးစဉ်းစားလိုက်မယ်ဆိုရင်ပေါ့နော်ဆက်မအနာဂတ်အတွက်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံကဘယ်လိုဖြစ်တည်နေလို့ဆက်မထင်
ဟုတ်ကဲ့ဟိုကျမကတော့ဖွဲ့စည်းပုံအခြေခံဥပဒေကြွားမြင်သူလည်းမဟုတ်ပါဘူးဒါကိုဇောင်းပေးပြီးတော့လေ့လာသူလည်းမဟုတ်ပါဘူးဒါပေမဲ့ကျမအမြင်လေးတစ်ခုနှစ်ခုတော့ပြောပြပါမယ်ဖွဲ့စည်းပုံဆိုတာကလည်းဟိုမိုးပေါ်ကျလာတာမဟုတ်ဘူးလေလူကပဲရေးဆွဲထားတာဆိုတော့ဒါလူကလိုအပ်ရလိုအပ်သလိုပြုပြင်တာပြောင်းလဲတာဒီဖွဲ့စည်းပုံအချက်လက်တွေကိုထုတ်နှုတ်တာပြုပြင်တာပြောင်းလဲတာဆိုတာကတော့လိုအပ်မှာပဲလုံလုံသွားမှာပဲလေကျမကြောက်တာဘယ်တိုင်းဒီမှမဆိုအပီစီဖွဲ့စည်းပုံဆိုတာမရှိပါဘူးမရှိတဲ့ခါကျဒီလိုပဲလုံရင်းနဲ့ဟိုလုံးလို့မရတာလေးကိုပြင်သွားလိုက်ပြင်သွားလိုက်နော်ထောင်ရှိဖွဲ့စည်းပုံကြီးရလဲအဲ့လိုပါပဲဟိုပြင်စရာတွေအများကြီးပါလူတွေမကြိုက်တာလည်းအများကြီးပဲအဲဘာတွေဘလို့ဆိုတော့လူတိုင်းသိပါတယ်ဟုတ်ဟု
တ်ဟုတ်အစမလို့ကြောက်အခုဒီစမလက်နက်ကင်တိုက်ပွဲဟိုလည်းအဲစာနယ်ဇင်းသမားတယောက်ပေါ့နော်တို့တော့လည်းအဲ့တော့ကွန်မြူနတီပါတီအောက်ပါစားနေဈေးသမားတယောက်အနေနဲ့ဆက်မဖြတ်တန်းခဲ့တယ်ပေါ့နော်ဖြတ်တန်းခဲ့တဲ့ဒုတိယအနေနဲ့အခုလည်းဆက်မရဲ့ပြစ်ချင်လို့ပြန်ရေးတဲ့စာရေးဒုတိယအနေနဲ့ပေါ့နော်စစ်တပ်ပါဝင်လက်ရှိဆောင်ရွက်နေကြတဲ့နိုင်ငံရေးအင်အားစုအသီးသီးဆက်မဘာများပြောချင်ပါသလဲခင်ဗျဟု
တ်ကဲ့ကျွန်မပြောချင်တာကတော့ဟိုနှစ်ဖက်ကတော့ဟိုပေါ့ညှိနှိုင်းလို့မရလို့အပြန်လာတိုက်နေကြတာပေါ့နော်တမီရဲနေတရီရဲတောက်တဲ့ပြည်သူအချင်းချင်းဖြစ်တာ哦နောက်ပြီးတော့ဟိုဘယ်ကိစ္စမဆိုပေါ့နော်ဟိုငါတူဆိုတဲ့အစွန်းနှစ်ဖက်ရှိပါတယ်ဒီနှစ်ဖက်ကိုရှောင်နိုင်လို့ရှိရင်တော့ဒီတိုင်းပြည်ကြီးကဒီကျမတို့မြန်မာပြည်ကြီးကဟိုဖွံ့ဖြိုးလာမှာပဲတိုးတက်လာမှာပဲတည်ငြိမ်သွားမှာပဲ
ဟုတ်ဟုတ
်အဲကျမအဲ့လိုပဲမြင်ပါတယ်
ဟုတ်ဆရာမဆရာမအများကြီးကျေးဇူးတင်ပါတယ်ဆရာမ
ဟုတ်ကဲ့ကျွန်မလည်းဒီလိုပြောခွင့်ရလို့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့တွေ့ကြုံတွေကိုကြောက်ဝင်သွားပြီးတော့ဆရာမနီတော့ဖြစ်ပါတယ်ကျွန်တော်လည်းပေါင်းပါမယ်
တင်မောင်တန်းတင်ဆက်ပေးခဲ့တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာရှင်မကြခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားကဏ္ဍဥရုယာတီနဲ့အနာဂတ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ
်။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားတို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
ဖီယိုအမေရိကန်တန်ရဲ့စနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 988ကလိုင်းလက်မီတာ190 kHz 1905တို့ကနေတရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ပါကစ္စတန်မှာရွေးကောက်ပွဲစီယုံလှုပ်ရှားမှုဘုံခွဲတိုက်ခိုက်ခံရတဲ့အတွက်လူဒါဇင်နဲ့ချီအသက်ဆုံးရှုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရွေးကောက်ပွဲအကြိုကာလအာဏာရပါတီနဲ့အတိုက်ခံမှုအကြမ်းမှာပဋိပက္ခတွေဖြစ်ပွားနေပါတယ်။ဒီလိုအကြောင်းအရာတွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ပြပေးထားပါတယ်။
ပါကစ္စတန်အနောက်မြောက်ဘက်အာဖဂန်နစ္စတန်နယ်စပ်နဲ့နီးတဲ့ခိုင်ဘာပတ်တန်ခွာပြည်နယ်အတွင်းကဘာဂျဝါမြို့မှာပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့တနင်္ဂနွေနေ့ကရွေးကောက်ပွဲအတွက်စီယုံလှုပ်ရှားနေသူတွေကို IS Islamic အကြမ်းဖက်သမားတွေကအထေကံဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ပြီးခဲ့တဲ့အင်္ဂါနေ့ဩဂုတ်လ2ရက်နေ့အထိသေဆုံးသူအနည်းဆုံး56ဦးရှိသွားပြီလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုအတွင်းလူပေါင်း130ကျော်ဒဏ်ရာရရှိခဲ့ပါတယ်။အယူအဆပြင်းထန်တဲ့ရှီယိုဇွဲအစ္စလာမစ်ပါတီတစ်ခုဖြစ်တဲ့ဂျမက်ဥလမာအစ္စလာမ်ဖက်ဇယ် GUIF ပါတီဝင်တွေနဲ့ထောက်ခံသူတွေစုဝေးရောက်ရှိနေချိန်မှာအထေခံဘုံခွဲသမားကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ GUIF ပါတီဟာလက်ရှိအာဏာရယူထားတဲ့ဝန်ကြီးချုပ်ရှီဘာရှရစ်ရဲ့အဓိကမဟာမိတ်ပါတီတစ်ခုဖြစ်ပြီးတပ်ပေါင်းစုဝင်ပါတီလည်းဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေချိန်မှာအခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်တွေကထုတ်ဖော်ပြောဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး American ပြည်ထောင်စုကတော့အပြင်းအထန်ရှုံချလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller ကအခုလိုပြောဆိုခဲ့ပါတယ်။
We condemn in the strongest terms the attack in northwestern Pakistan
on Pakistan ma tanengun nei nei dong ga ngai yi ya su yong lu sha mu apo a chan phet tai khai ta ko jano ru a pyin than shauk cha ba de တီဆုံးသူထိကြိုက်ဒဏ်ရာသူတွေအတွက်လည်းအလွန်ပဲဝမ်းနည်းမိပါတယ်ပါကစ္စတန်ပြည်သူတွေဟာအကြမ်းဖက်သမားတွေကြောင့်အပြင်းထန်ခံစားရပါတယ်ဒါပေမဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကနေအမြန်ဆုံးပြန်လည်ကောင်းမွန်လာအောင်လှုပ်ဆောင်နိုင်မယ်လို့ယုံကြည်ပါတယ်ဘယ်နိုင်ငံမှမှဒီလိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုမျိုးမခံစားရသင့်ပါဘူ
း2022ခုနှစ်ဧပြီလတည်းတော့ငါဝင်ကြီးချုပ်အမရခန်ကိုလွှတ်တော်မှာအယုံအကြည်မရှိအဆိုတင်သွင်းပြီးဖြုတ်ချခဲ့ပါတယ်အဲ့ဒီနောက်လက်ရှိအာဏာရယူထားတဲ့ဝန်ကြီးချုပ်ရှီဘာရှရစ်ဦးဆောင်တဲ့အစိုးရတက်လာပါတယ်လူထုထောက်ခံမှုများတဲ့ဝန်ကြီးချုပ်ဟောင်းခံတဲ့သူ့ရဲ့ PDI ပါတီကရွေးကောက်ပွဲစောပြီးကျင်းပပေးဖို့တောင်းဆိုဆန္ဒပြနေခဲ့ပါတယ်ပြီးခဲ့တဲ့မေလတည်းတုန်းကတော့ဝန်ကြီးချုပ်ဟောင်းခံကိုအဂတိလိုက်စားမှုအပါအဝင်အခြားမှုတွေနဲ့တရားစွဲဆိုခဲ့ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အတွက်အကြီးအကျယ်နဲ့ဖြစ်ခဲ့ပြီးသေချာဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်ပါကစ္စတန်မှာအခုလိုနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲတစ်ဖက်မှာလည်းအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတံကိုညှဉ်းဆဲနေရတာဖြစ်ပါတယ်။ပါကစ္စတန်တာလီဘန်အပါအဝင်အစ္စလာမစ်အစွန်းရောက်အဖွဲ့တွေကပါကစ္စတန်ကိုအစ္စလာမစ်စီမင်းအနေနဲ့အုပ်ချုပ်ဖို့လိုလားနေတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ပါကစ္စတန်မှာရွေးကောက်ပွဲမတိုင်မီကာလနိုင်ငံရေးပဋိပက္ခတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပိုပြင်းထန်လာနိုင်တယ်လို့သုံးသပ်သူတွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်း2024ခုနှစ်ဇန်နဝါရီလမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်မီလက်ရှိအာဏာရဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရနဲ့အတိုက်အခံတွေအကြာတင်းမာမှုတွေဖြစ်နေပါတယ်။အတိုက်အခံပါတီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယန်နဲ့သူ့ရဲ့သားဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားပါတီ BNP ပါတီကရွေးကောက်ပွဲကိုလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာအစိုးရလက်အောက်မှာမလုပ်ဘဲဂျာနီဂျာပြအစိုးရတရားအောက်မှာကျင်းပဖို့တောင်းဆိုနေပြီးလက်ရှိဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။ဒါ န္ဓာပြပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့စနေနေ့တုန်းကလည်းစန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်ဒီကရုံးတွေဖြစ်ခဲ့ပါတယ်။ BNP ပါတီရဲ့တွဲဖက်အတွင်းရေးမှူးရာဟူကပါရဇစ်ကတော့ဒီမိုကရေစီနီလန်းအရာလှုပ်ဆောင်နေတာဖြစ်တယ်လို့ပြောဆိုပါတယ
်။ဘာနိုတန်ထရီကနီတီပတ်ဇူတီအဘုံ
ကျွန်တော်တို့ဒီမိုကရေစီနီလန်းအရာအေးချမ်းစွာလှုပ်ဆောင်နေတာပါသူတို့ကကျွန်တော်တို့ကိုရိုက်နှက်နှိမ်နှင်းလို့ရနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့တောင်းဆိုမှုအပေါ်မှာဆက်လက်ပြီးအခိုင်အမာယက်တည်သွားမှာပါလို့သူကပြောဆိုသွားခဲ့တာပါ။အခုအခါအသက်85နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟာစီနာဟာ2009ခုနှစ်ကတည်းကအာဏာရလာတာဖြစ်ပြီးဘင်္ဂလားဒေ့ရှ်မှာတက်တန်းအရှိကြဆုံးဝန်ကြီးချုပ်ဖြစ်ပါတယ်။ရွေးကောက်ပွဲ3ကြိမ်ဆက်တိုက်အနိုင်ရရှိပြီးဝန်ကြီးချုပ်တက်တန်း15နှစ်ရှိပြီဖြစ်ပါတယ်။ရှိခါစီနာဟာ1982ခုနှစ်ကဘင်္ဂလားဒေ့ရှ်ကိုပါကစ္စတန်ကနေခေါ်ထပ်ပြီးထူထောင်ခဲ့တဲ့တမရရှိမူဂျီဘာရာမန်ရဲ့သမီးဖြစ်ပါတယ်။အခုလိုအချိန်မှာပဲအတိုက်ခံခေါင်းဆောင်လည်းဖြစ် BNP ပါတီရဲ့ခေါင်းဆောင်လည်းဖြစ်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့သားခေရစ်ရာဟမ်ကိုဇူလိုင်လ30ရက်နေ့ဗုဒ္ဓဟူးနေ့မှာပဲဒက်ကာတရားရုံးတစ်ခုကနေအဂတိလိုက်ဆောင်မှုဆွဲချက်နဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။သူဟာ2008ခုနှစ်ကတည်းကပြည်ပမှာတင်းဆောင်နေရသူဖြစ်ပါတယ်။အခုလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်မှာလည်းရွေးကောက်ပွဲမတိုင်မီနိုင်ငံရေးပဋိပက္ခတွေပြင်းထန်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ကိုဇော်မိုးကျော်စီစဉ်တင်ဆက်ပေးခဲ့တဲ့အာရှနိုင်ငံရေးအစီအစဉ်မှာရှင်မကြခင်မှာတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှမှာတော့ငွေဆက်ကူတည်ထွက်လာပြီးစံစည်းထိုးတက်ဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါရစေ။မြန်မာနိုင်ငံမှာဗဟိုဘဏ်ကနေကျပ်2000တန်ငွေဆက်ကူတစ်ကိုထုတ်ဝေလိုက်ပြီးတဲ့နောက်မှာတော့ပြည်တွင်းစံစည်းနှုန်းတွေအဆမတန်ခုန်တက်သွားတယ်လို့စားသုံးသူတွေနဲ့စံကုန်သည်တွေကပြောကြပါရစေ။တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးတွေအတက်အကျဘာတွေများဖြစ်ပွားခဲ့ပါသလဲဆိုတာလေယာစီးပွားသတင်းတွေကိုစူးစိပြီးတော့Pharma Times Media ကတင်ဆက်ပေးထားတာရှူဇာနာဆင်ပါရှင
်မင်္ဂလာပါနေရာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေနေရာဆက်ပြူရေးချစ်သူများရှင်လဲချမ်းနေကြပါစေရှင်ဒီတစ်ပတ်တွင်နေရာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကျပ်2000တန်ထုတ်အပြီးစံစည်းအမြင့်ဆုံးရောက်လာတဲ့သတင်းနဲ့စကြင်ပါလေစစ်ကောင်စီဘိုဘန်ကကျပ်2000တန်ငွေဆက်ကူတွေထုတ်ဝေလိုက်ပြီးနောက်မှာပြည်ရင်းစံစည်းနှုန်းတွေမြင့်တက်လာတယ်လို့စားသုံးသူတွေနဲ့စံကုန်သည်တွေကပြောပါလေကျပ်2000တန်ငွေဆက်ကူတစ်တွေကိုစစ်ကောင်စီခေါင်းဆောင်ကဦးဆောင်တင်ထားတဲ့မဟာရဝီဇယဖျားတိဆောက်ပြီးစီးမှုအထိမ်းအမှတ်နဲ့စစ်ဘိုလ်ချုပ်တွေကစင်ဖြူအဖြစ်ခေါ်ဝေါ်တမုတ်ကရထနန္ဒကအမိပေးထားတဲ့စင်ပေါလီအသက်တစ်နှစ်ပြည့်ထိမ့်မှတ်နေနဲ့ဇူလိုင်လ31ရက်နေ့ကစတင်ထုတ်ဝေခဲ့တာဖြစ်ပါတယ
်။စားသုံးသူကဒီနေ့ကအစိုးရဘလို့မထုတ်လို့ရမနိုင်လဲဖြစ်ခဲ့တာ။ဝေလူကအရင်များပါတော့လေ။သူတို့အဓိကပြဿနာကကုန်ပြင်းလုံးကပဲအဖတ်တဲ့အကုန်တက်တာနော်။ကုန်ပြင်းတော့အကုန်တက်တယ်။ဝင်ငွေကလုံးဝတက်လာတယ်ကသူတို့လာရစ်တဲ့ရင်ဖြစ်သွားတယ်။ဝေကြီးထောက်ပံ့မှုအမှန်အတွက်အသုံးပြင်းလာတဲ့ထောက်ပံ့နဲ့ဝင်ငွေမှာဖောင်းပါလိကမလာဘူးလေဒီလိုညမမရှိရဟာတတ်သွားရတာအဲ့လိုမျိုးဖြစ်တော့စားတော့ကြာကြတော့လုံးဝမလိုက်နိုင်တော့မတည်ဘူးတော့ဘူးပဲဟိုစားလို့ရရင်ပြီးတော့ဆိုရင်နေသားနဲ့စားနေတဲ့ပုံစံဖြစ်နေတာတဲ့မှာလည်းအဲ့လိုမျိုးပဲရက်ွက်တဲ့မှာဆိုလို့ချင်းနဲ့ဆန်အဝါဘောက်ဝယ်တဲ့သူကအများကြီးရတယ်စိုင်းသာရဘက်တူကိုစိုးရတယ်စိုင်းသာဘက်တူကိုအဝါကြီးနဲ့စိုင်းကျန်ပေါ်ကန်းသူလုံးဝထားရှိဘူးသူစိုင်းကြီးတော်တော်များများစိုင်းတော်များဆုတ်သွားတယ်စားလို့မရှိဘူးရှိဘူးပေါ်ကန်းသူဒီတော့ဒီမှာဆန်ဝါဆိုတာဒီကွက်ထဲမှာကျွန်တော်စားသုံးမှုကမရှိဘူး။ဒီတကယ်နှစ်နှစ်လောက်ကတော့မရှိပါဘူး။နှစ်နှစ်ကတော့နည်းနည်းလေးဖြစ်သေးတယ်။ဒါပေမဲ့ဒီနှစ်အဆိုးဆုံးဖြစ်သွားတာ
။ဇူလိုင်31ရက်နောက်ပိုင်းပြည်တွင်းစားသုံးမှုများတဲ့ဆန်ဝါအပါအဝင်ဆန်မျိုးစားလိုက်တအိတ်ကို7,000ကနေ10,000ဝန်းကျင်ထိမြင့်တက်သွားတယ်လို့ရန်ကုန်မြို့ကဆန်ကုန်တယ်တွေကပြောပါတယ်။လက်လီဈေးကွက်မှာအနည်းဆုံးဆန်ကျန်24ပြည့်တအိတ်ကို6,500ကနေ9,500ကျပ်အထက်ပေါက်ဈေးရှိနေပြီးရှီရိုပေါ်ဆန်ထူးရှည်ကတအိတ်ကို13,000ကနေ13,500ကျပ်အထက်ထိဈေးတွေမြင့်တက်နေတာပါမြန်မာနိုင်ငံစံသမားအသင်းချုပ်ကတော့စံဈေးတွေမြင့်တက်နေရတဲ့ပတ်သက်ပြီးဈေးနှုန်းတည်ငြိမ်အောင်တ ထိန်းချုပ်နိုင်မှုအတွက်အရန်ဆန်တွေကနေဆန်အေး9000ကိုဈေးကွက်အတွင်းထုတ်ရောင်းပေးမယ်လို့ဇူလိုင်လ28ရက်နေ့ကပြောဆိုထားပါတယ
်သူတော်ကတော့ဟိုကဗာနဲ့အေး9000ဆိုပြီးတော့ထုတ်မယ်အရန်ဆန်ထုတ်ရောင်းမယ်လို့ပြောတယ်9000ဆိုရင်ထုတ်ရောင်းမယ်ပြောတယ်9000ဆိုရင်အဲ့ကတိုင်းပြည်တစ်ပြည်လုံးကတိကျပြည်ပဲရှိတယ်ဘာမှလုပ်လို့မရဘူး9000မှာမှနည်းနည်းလေးပါဘူးလို့ပါမှာစင်းစင်းနာထပ်တာနဲ့ကြောက်ဆိုပြတ်သွားနိုင်တယ်ဒီလားဘယ်သူကထိမှာဒီသုံးအောင်လို့တော့မသိစားသုံးမှုနဲ့တည်းလေးရောက်မလားချားသူဘယ်သူကထိမှာပြတ်သွားမလဲကျွန်တော်လည်းပြောနိုင်တယ်တော့ပြီးနေတယ်လို့ပြောတယ်ဘယ်သူ့ကိုထုတ်ပြီးမလဲတော့မသိဘူးကျွန်တော်လည
်းစားသုံးသူပြည်သူတွေဟာအလောက်ကန်ရှာပါမှုဝေးချေးဖောက်ပါမှုနစ်တက်လာတဲ့ကုန်စည်မျိုးတွေကြောင့်စံချမ်းစကွဲနဲ့စံဝါကူတာစားသုံးသူမြင့်တက်လာတဲ့အထက်ဈေးကွက်အတွင်းမှာတရက်ကိုစကွဲနဲ့စံဝါအေး900လောက်အထိရောင်းချနေရတယ်လို့ဘင်းအောင်ကုန်စည်ရိုင်းအတင်းဝင်ကုန်တဲ့တူကပြောပါတယ
်ဒီပတ်ဝယ်လည်းမရှိရကြကုန်တီစည်းနှုန်းတွေကျဆင်းနေပါတယ်ပြင်တွေးတိုက်ပွဲတွေအပါအဝင်တရုတ်ပို့ဆောင်ရေးအခက်အခဲတွေကြောင့်အိန္ဒိယနဲ့တရုတ်ဈေးကွက်ကိုကုန်တီ6ပြင်ပတင်ပို့မှုကထောက်ဝက်ကျော်ခက်ကျဆင်းသွားတယ်လို့ကုန်တယ်တွေကပြောပါတယ်ပြင်ပတင်ပို့မှုကျဆင်းလာတာကြောင့်ဈေးနှုန်းတွေလည်းကျဆင်းနေတာပါပြီးခဲ့တဲ့နေ့ကကွန်တီတပိတ်တာကို6000ကျပ်အထက်ဈေးရရှိခဲ့ပြီးမြဲအခုနေ့မှာတော့တပိတ်တာကို4500ကနေ5500ကျပ်အတွင်းတာဈေးရရှိနေတယ်လို့မန္တလေးမြို့ကဘိတ်ကွန်တီပွဲရုံရဲ့တာဝန်ရှိသူကပြောပါတယ်ဈေးကွက်တွင်မှာကွန်တီအဟောင်းတွေကျန်ရှိနေသေးတယ်လို့မကြခင်မှာကွန်တီရာဒီအတစ်ဆတင်တော့မှဖြစ်တဲ့အတွက်ပစ္စည်းကောင်းပစ္စည်းတက်မှသာအယောင်ဝယ်ဖြစ်တယ်လို့မကွေးမြို့ကကွန်တီပွဲရုံပိုင်ရှိသူကပြောပါတယ်လရှိမှာတော့ကွန်တီအဓိကစိုက်ပြိုတဲ့တောင်ရေးမြို့နယ်နဲ့ဧရာဝတီတိုင်းကကွန်တီအတစ်တွေဈေးကွက်ထဲကိုစတင်ဝင်ရောက်နေတယ်လို့မကြခင်မှာတနင်္သာရီတိုင်းဘက်ကကွန်တီတွေလည်းဈေးကွက်ထဲကိုဝင်ရောက်လာတော့မှာဖြစ်ပါတယ
်ရေချိုး၅လုပ်ငန်းဥပဒေကိုဥပဒေအမှတ်53မြင်းဆောင်2023ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရရုပ်သိမ်းလန့်ကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလက်မှတ်ရေးထိုးပြီးပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဖြတ်သိမ်းလိုက်တဲ့ရေချိုး9လုပ်ငန်းဥပဒေမှာအခန်းပေါင်း14ခန်းပါရှိပြီး9လုပ်ငန်းပုံမှန်ဖွံ့ဖြိုးတိုးတက်လာစေဖို့9မျိုးပြုံးတိမှုကိုကာကွယ်တားဆီးဖို့ရေချိုး9လုပ်ငန်းရေပြင်တွေပျက်စီးခြင်းကနေကာကွယ်စောင့်ရှောက်ဖို့နိုင်ငံတော်ကရတင်ရထိုက်တဲ့အခွန်အခတွေရရှိဖို့9လုပ်ငန်းကိုဥပဒေနဲ့အညီစီမံခန့်ခွဲခြင်းနဲ့အရေးယူဆောင်ရွက်နိုင်ခြင်းပြုလုပ်နိုင်စေဖို့ဆိုပြီးအခန်းနှင့်ပုံမှန်3မှာပြဋ္ဌာန်းထားပါတယ်။ယခင်ကရေချိုး9လုပ်ငန်းဥပဒေအရ9လုပ်ငန်းဥစည်းဌာနကမြစ်ချောင်းတလျှောက်ရှိအင်းအိုင်တွေကိုကုန်းတင်အင်းမြေယိုအင်းဘုံအင်းကြေးတိုင်အင်းနဲ့သုတေသနအင်းဆိုပြီးအမျိုးအစားသတ်မှတ်ပုဂ္ဂလိကလုပ်ငန်းရှင်တွေကိုလုပ်ကန့်ခွင့်ပြုထားတာဖြစ်ပါတယ်။ရေချိုး9ဖက်လုပ်ငန်းဟာမြန်မာနိုင်ငံကပြည်တွင်းစားသုံးသူတွေနဲ့တပိုင်တပိုင်ရေလုပ်ငန်းလုပ်ကိုင်နေသူတွေအတွက်အရေးပါတဲ့အခန်းခဏမှာရှိပြီးရေချိုး9ရေချိုး9ငပိရေချိုးငပိကောင်ငရမ်းကြောင်ငစနေငချင်းစသဖြင့်ထုတ်လုပ်ပေးတဲ့လုပ်ငန်းမျိုးစားဖြစ်လို့ပြည်တွင်းမှာရေချိုးသား9ဈေးနှုန်းတွေမြင့်တက်လာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်မြန်မာနိုင်ငံရဲ့အသား9ခဏမှာရေချိုး9လုပ်ငန်းကနေထုတ်လုပ်တဲ့ရေထွက်ကုန်ပစ္စည်းက90ရာခိုင်နှုန်းခန့်ရှိပြီးပြပစည်းကွက်ကိုတင်ပို့နေတဲ့လုပ်ငန်းရှင်တွေလည်းရှိတယ်လို့မြန်မာနိုင်ငံ9လုပ်ငန်းအဖွဲ့ချုပ်အသင်းဝင်တဦးကပြောပါတယ်စစ်ကောင်စီကဖျက်သိမ်းလိုက်တဲ့ရေချိုး9လုပ်ငန်းဥပဒေဟာနိုင်ငံတော်ညီဝင်းပြပမှုတိဆောက်ရေးအဖွဲ့နဝတကဥပဒေအမှန်တင့်မြင့်ဆောင်97နဲ့1992ခုနှစ်မတ်လ4ရက်နေ့ကပြဋ္ဌာန်းခဲ့တဲ့ဥပဒေဖြစ်ပါတယ်
အခုဆက်ပြီးဇွန်လ26ရက်ကနေဩဂတ်တရနေ့အထိဈေးကွက်တွင်အသက်ကြောင်းနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ပြီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ
်ဈေးကွက်ထဲမှာပစ္စည်းနှဲလာပြီးဖြစ်တဲ့မြေဘဲဆန်ကတော့ပြပဝယ်ယူမှုရှိတယ်လို့စားစီစီမြင်လာတာနဲ့အတူစက်ပိုင်ကြီးရဲ့ဝယ်ယူမှုကလည်းများနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်မန္တလေးကုန်စည်တိုင်းမှာဇွန်လ31ရက်နေ့ကမြေဘဲလုံးဆန်အနီးတပိတ်တာကို9300ကနေ9600ကျပ်ပေါက်ဈေးရှိပြီး S1 လုံးဆန်တပိတ်တာကို9300ကနေ9500ကျပ် S1 စီဇန်ကတပိတ်တာကို6800ကနေ9000ကျပ်အတီးတီးပေါက်ဈေးရှိပါတယ်တပတ်တွင်မြေဘဲလုံးဆန်ဤကတပိတ်တာကို400ကနေ1000ကျပ်မြေဘဲ S1 လုံးဆန်တပိတ်တာကို900ကျပ် S1 စီဇန်က တပိတ္တာ900ကျပ်ဝန်းကျင်အတီးတီးမြင့်တလာပေမဲ့တောင်းနံငွေဆက်မှုရဲ့အကြောင်းကုန်တယ်တချို့ကဈေးအတက်အကျကိုစောင့်ကြည့်ပြီးအယောင်းဝယ်ရန်နာထားကြတာတွေလည်းရှိနေတယ်လို့ကုန်တယ်တွေကပြောပါတယ်
ပြင်းတွင်းတုံးကလပဲအုပ်စုကလည်းလက်ကျန်နေနေပြီးဝေလိုအားများလာတာကြောင့်စီမြင်လာပါတယ်။မန္တလေးကုန်စီတိုင်းမှာဇွန်လ3ရက်သရေနေ့ကကလပဲ QEV2 3တင်းဝင်တဲ့အိတ်ကို25,800ကနေ28,900ကျပ်။ကလပဲ QEV7 3တင်းဝင်တဲ့အိတ်ကို26,100ကျပ်ပေါက်ဈေးရှိပြီးတအိတ်ကို4000ကနေ5000ကျပ်ဝန်းကျင်အသီးသီးဈေးမြင့်တက်လာပါတယ်။ကလဘဲထိုင်ဝင်ကတော့တအိတ်ကို25,300ကျပ်ကလဘဲ92နိုင်ကတအိတ်ကို25,900ကနေ26,000ကျပ်အတီးတီးပေါက်ဈေးရှိနေပြီးတအိတ်ကို1000ကျပ်ခန့်ဈေးမြင့်တလာတာတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ငွေဆက်ကူတည်ထွက်လာပြီးတော့စံစည်းထိုးတက်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ခဲ့တဲ့လေယာစီးပွားသတင်းများအစီအစဉ်ပါရှင်အခုဆက်ပြီးတော့ဥရုယာတီနဲ့အနာဂတ်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကမ္ဘာလူမှုအတိုင်းအဝိုင်းရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့တာယာဝါပြောရေးဟာယာတီဥရုပြောင်းလဲမှုကိုထိန်းချုပ်နိုင်တဲ့အပေါ်အများကြီးမူတည်နေပါပြီလို့ကြွမ်းကျင်သူတွေကသတိပေးပါတယ်ဇွန်လ13ရက်နေ့နယူးယောက်မြို့မှာကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝန်ကြီးများအဆင့်ဆွေးနွေးပွဲမှာလည်းရာသီဥတုပြောင်းလဲမှုကလူမှုဘဝတွေပေါ်မှာဘယ်အတိုင်းအတာထိချိန်ကျောက်နေပါသလဲဆိုတာကိုအလေးထားဆွေးနွေးသွားပါတယ်။ဥရုရာသီနဲ့အနာဂတ်အစီအစဉ်မှာနန်းလောင်ကတင်ပြပေးထားပါတယ်။
ပတိပခတာစီရင်ငင်ကြရင်ဖော်ဆောင်မှုနဲ့ငင်ကြရင်တည်မြဲဖို့ထိန်းသိမ်းဆောင်တဲ့ကုလသမဂ္ဂရဲ့လုပ်ငန်းစဉ်တွေဟာကမ္ဘာမှာဥတုရသည်ဖောက်ပြန်မှုရဲ့တရားမှုတွေရှိလာနေပါပြီ။ငင်ကြရင်နိုဘယ်ဆုရှင်တဦးဖြစ်တဲ့ကိုလံဘီယာသမရဟောင်းဟွမ်မန်နျူအယ်ဆန်တိုစ်ကလူသားတိုင်းရင်ဆိုင်နေရတဲ့သဘာဝပတ်ဝန်းကျင်နဲ့ဥတုရသည်ဖောက်ပြန်မှုမှာပူပေါင်းဆောင်မှုအားနည်းတဲ့အပေါ်အားမလိုအားမရဖြစ်နေတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးပွဲမှာသူကအခုလိုတင်ပြသွားပါတယ
် We are at a moment in history where the world is at risk of dividing into blocks
which ဒီကနေ့ကမ္ဘာဟာကျွန်တော်တို့အားလုံးရင်ဆိုင်နေရတဲ့မမျှော်လင့်တဲ့စိန်ခေါ်မှုတွေကိုပူးပေါင်းအပြေရှာမဲ့အစားတကိုးအာဏာနဲ့အင်အားပြိုင်ဆိုင်မှုတွေလုပ်နေကြပါတယ်ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပူးပေါင်းဆောင်ရွက်မှုမလုပ်ရင်တော့အားလုံးပျက်စီးဆုံးရှုံးကြရပါလိမ့်မယ
်ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့တွေတပ်ဆွဲထားရအဖွဲ့ဝင်နိုင်ငံတချို့မှာတော့ဒေတာရင်းတည်ငြိမ်ရေးထက်တဘာဝဘေးဒဏ်ကိစ္စတွေမှာပါဝင်ကူညီနေကြရပါတယ်စီးရဲမတည်ငြိမ်မှုသာမကဥဒုရသည်ပြောင်းလဲမှုအတန်ကိုပါအကြီးအကျယ်ရင်ဆိုင်နေရတဲ့ကုလသမဂ္ဂအဖွဲ့ဝင်ဆက်ကြောင်နိုင်ငံတွေက6နိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားပါတယ်ရာသီဥတုနဲ့တဘာဝဘေးဒဏ်ကြုံရနိုင်ခြေပိုများပြီးတော့ကြမ်းမဒန်းတူညီမျှမှုအားနည်းတဲ့အပေါ်မူတည်ပြီး Central Africa Republic, Congo, Sudan, Afghanistan, Somalia, Mali, Haiti နဲ့ယင်းမင်းစားတဲ့နိုင်ငံတွေမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေတပ်ဆွဲထားတာပါရာသီဥတုပြောင်းလဲမှုငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာညီလာခံမှာကုလသမဂ္ဂရဲ့ငြိမ်းချမ်းရေးအစီအစဉ်ဌာန Peace Operation Department အကြီးအကဲကအခုလိုတင်ပြသွားပါတယ
် Military engineers in South Sudan are diverted to dealing with the floods and building of dikes on a full-time basis so that they can
ကောင်စူရန်နိုင်ငံကကုလသမဂ္ဂရဲ့စစ်အင်ဂျင်နီယာတပ်ဖွဲ့တွေဆိုရင်ရေကြီးရေလျှံမှုတွေမှာပါဝင်အားဖြည့်နေရပါတယ်တပ်တမန်တွေတိစောက်တဲ့နေရာမှာအချိန်ပြည့်ကူညီနေရပါတယ်ဒါမှပဲစစ်ပီးတုခစစ်ကန်းတွေကုလစစ်ကန်းတွေအဓိကလန္ဒရာတွေနဲ့လေရင်ပြေးလန်းတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်နှစ်တည်နဲ့ချီပြည်တွင်းစစ်ဖြစ်နေတဲ့ဆိုမာလီယာမှာဆိုရင်လဲစစ်ပွဲတံကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါအလူးလဲရင်ဆိုင်နေရတဲ့အပြင်နှစ်ပေါင်း40အတွင်းအစိုးရဆုံးဖြစ်တဲ့လက်ရှိမိုးခေါင်ရေရှမ်းမှုကြောင့်နေရာစွန့်ခွာလာကြတဲ့ပြည်သူတွေမှာအစာရေစာငတ်မုတ်ခေါင်ပါမှုနဲ့ကြုံနေရတာပါဒီမှာကြတော့ရေရှားပြီးအပူချိန်တွေမြင့်တက်လာတဲ့ဂျားကတဲမုန်နိုင်တွေကြောင့်တွားရေးလာရေးခက်ခဲနေရပါတယ်
ရာသီဥတုဖောက်ပြန်မှုတန်းနဲ့အတော်လေးရင်ဆိုင်နေရတဲ့စီးရဲနှောင့်ပတဲ့တိုင်းပြည်တွေအတွက်ကုလသမဂ္ဂကငွေကြေးထောက်ပံ့ပေးမဲ့လုပ်ငန်းစဉ်တွေရိုးရှင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့လည်းပညာရှင်တွေကထောက်ပြပါတယ်။ဖလွန်အိမ်တန်းငွေတွေတိတ်တဲပြီးတော့အပူချိန်မြင့်တက်လာတဲ့အတွက်လည်းတဘာဝပတ်ဝန်းကျင်တွေထိခိုက်ပျက်စီးလာနေရပြီးတဘာဝဘေးဒဏ်တွေနဲ့စားနပ်ရိက္ခာနဲ့ရေအရင်းမြစ်ပါရှားပါလာတာပါ။အခုလိုဆိုးဝါးလာတဲ့ရာသီဥတုအခြေအနေမျိုးနဲ့တဟဆာရကြအောင်လို့ထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ကြဖို့လဲပညာရှင်တွေကအကြံပြုသွားပါတယ်။ ။ဥဒုယာတိဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညီလာခံမှအခုလိုတင်ပြခဲ့တာပါ
။ There's no room for debate on the science here. The crisis is growing, it's undermining our collective peace and security.
ဒီနေရာမှာယာတိဥဒုနဲ့ဆိုင်တဲ့သိပ္ပံပညာရပ်တွေကိုမေးခွန်းထုတ်နေစရာအကြောင်းမရှိပါဘူး။အခြေအနေတွေပိုပြီးဆိုးလာနေတဲ့အတွက်ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအားနည်းသွားစေပါတယ်။ကုလသမဂ္ဂရဲ့ခိုင်မာတဲ့ဆောင်းချက်တွေမပါဘဲနဲ့ဘယ်တိုင်းပြည်တစ်ခုကမှယာတိဥဒုဖောက်ပြန်မှုတန်ကိုရင်မဆိုင်နိုင်ကြပါဘူး။နောက်ပြီးဒီကိစ္စမှာလှုပ်တင်လှုပ်ထိုက်တာကိုမလုပ်သေးသမျှကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကျွန်တော်တို့ရဲ့လူမှုဘဝတွေကျွန်တော်တို့ရဲ့လုံခြုံမှုချုံငုံပြောရရင်တော့ကျွန်တော်တို့ရဲ့နေစဉ်လူမှုဘဝတွေအပေါ်ဆက်ပြီးချိန်ကြောင်နေမှာဖြစ်ပါတယ်
။ဆွစ်ဇာလန်နိုင်ငံခြားရေးဝန်ကြီးလီဗီယာလူးကတော့ကုလသမဂ္ဂရဲ့2030ပြည်နယ်ရည်မှန်ချက်တွေထဲမှာဥဒုရတဲ့အရေးကိုလက်ရှိမှာရောအနာဂတ်ရည်မှန်ချက်ထဲမှာပါထည့်သွင်းရလိမ့်မယ်လို့အကြံပြုပါတယ်။ဥဒုရတဲ့နဲ့ဆက်ဆက်နေတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဟာအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်မှာပါတည်ရောက်မှုရှိလာနေတဲ့အတွက်ဒါကိုပေါ့ပေါ့တန်တန်သဘောမထားဘဲနဲ့အရေးတကြီးဆောင်ရွက်ဖို့လိုနေပြီလို့လည်းထောက်ပြပါရယ်။ဂျွန်လ23ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးများအဆင့်အစည်းအဝေးမှာပဲအာရဗ်စောဘာများပြည်ထောင်စု UAE ရဲ့တဘာဝပတ်ဝန်းကျင်နဲ့ဥဒုရာသီရဲရာဝန်ကြီးမာရီယမ်မိုဟာမက်ဆာဟစ် M ဟီရီကလည်းကုလသမဂ္ဂဟာရာသီဥဒုပြောင်းလဲမှုလိုမျိုးရှုပ်ထွေးလာတဲ့စနစ်မျိုးနဲ့သမိုင်းတစ်လျှောက်တစ်ခါမှမကြုံဘူးလို့ပြောပါတယ်။ကမ္ဘာပုံနှိပ်မှုအကျိုးဆက်အဖြစ်ခက်စစိတ်ပေါ်ပေါက်လာတဲ့တဘာဝဘေးဒဏ်တွေပိုးပြီးတော့ပြင်းထန်လာတဲ့အတွက်လည်းအဖွဲ့အစည်းတစ်ခုအစိုးရတရက်အနေနဲ့တူတည်းတုံ့ပြန်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအချိန်အဟုန်မြင့်လာတဲ့ဥဒုရာသီပြောင်းလဲမှုဟာရှုံးနေတဲ့ပြိုင်ပွဲတစ်ခုလိုဖြစ်လာပေမဲ့သူ့ကိုနိုင်ခြေရှိနေပါသေးတယ်လို့ပြောဆိုထားတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နန်းလောင်တင်ပြပေးခဲ့တဲ့ဥဒုရာသီနဲ့အနာဂတ်အစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။စနေညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်တစ်လှည့်ပြောပြပေးပါရှင်။
အမေရိကန်အစိုးရအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံကြားကုန်သွယ်မှုဘဏ် MFDB မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ရေးဘဏ် MICB ဘဏ်တွေနဲ့ချိတ်ဆက်ဆက်လက်လုပ်ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဇွန်လ21ရက်နေ့ကအရေးယူတန်ခတ်ခဲ့တဲ့အချိန်မှာအဲ့ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းတွေနဲ့ငွေအသွင်းအထုတ်ကိုစနစ်တကျရပ်နိုင်အောင်အမေရိကန်ဘဏ္ဍာရေးဌာနကသတ်မှတ်ချိန်ပေးခဲ့ပါတယ်။အဲ့ဒီသတ်မှတ်ချိန်ဟာဒီကနေ့ဩဂုတ်လ9ရက်နေ့မှာပြည့်သွားပြီဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်ကိုနိုင်ငံတကာနိုင်ငံတော်ပိုင်လက်ဆောင်ပစ္စည်းတွေကိုတရားမဝင်ရောင်းစားတယ်ဆိုတဲ့အမှုအတွေ့ပြည်ထောင်စုတရားရုံးကထောင်ဒဏ်3နှစ်ဒီကနေ့ချမှတ်လိုက်ပြီးတဲ့နောက်သူ့ကိုရဲကဖမ်းဆီးလိုက်ပါတယ်အဖမ်းမခံရခင်အင်မရန်ခန်ကသူ့အပေါ်ထောက်ခံသူတွေကိုဗီဒီယိုမိန့်ခွန်းပြောကြားပြီးကိုယ့်အခွင့်အရေးကိုဆက်လက်တောင်းဆိုလှုပ်ရှားကြဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမြောက်ပိုင်းမှာမိုးသည်ထန်စွာရွာသွန်းတာကြောင့်ဟီဘေးပြည်နယ်အတွင်းကမြို့တစ်မြို့မှာအ ਨੇ ဆုံးလူ10ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကတရုတ်ကိုတရားဝင်တက်ခတ်ခဲ့တဲ့အင်အားပြင်းဒေါက်ဆူရီဆိုက်ကလုန်းမုန်တိုင်းရဲ့နောက်ဆက်တွဲမိုးသည်ထန်စွာရွာသွန်းမှုတွေဟာမှတ်တမ်းစပြုစုခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း140ကစလို့အဆိုးအဝါဆုံးဖြစ်တယ်လို့ဆိုပါရခင်ဗျာယူကရိန်းတို့ရေထဲသွားအဝေးတင်တုံးရင်တစ်ခုနဲ့တက်ခတ်မှုကြောင့်ရုရှားရင်နံနဲ့ဓာတုပစ္စည်းတင်သင်းမော်တစင်ပင်လယ်လက်ထဲမှာထိခိုက်ပျက်စီးသွားခဲ့ပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နယ် TMM လို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကသောရရှင်နေအနေနဲ့ကျွန်မတို့ထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bami@voanews.com ကိုပို့ပို့နိုင်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.